ซีเรียနိုင်ငံရေးနဲ့ပတ်သက်ပြီးတောက်ချန်နဲ့အချင်းပါမဲ့နိုင်ငံတကာဆွေးနွေးပွဲတွေကိုဆီးရီးယားမှာသမ္မတဘက်ရှာအဆမပါတဲ့အနာဂတ်ဖြစ်လာစေမယ့်လမ်းကြောင်းဖြစ်လာအောင်အသုံးချသွားမယ်လို့အမေရိကန်အစိုးရကပြောကြားလိုက်ပါတယ်။ဗီယက်နမ်မှာကျင်းပမဲ့နိုင်ငံပေါင်း15နိုင်ငံလောက်ပါဝင်မဲ့ဆွေးနွေးပွဲမှာအဆက်ရဲ့ထိပ်တန်းမဟာမိတ်နှစ်ဦးဖြစ်တဲ့အီရန်နဲ့ရုရှားတို့ပါပါဝင်မှာဖြစ်ပြီးသူတို့နှစ်ဦးဟာဆီးရီးယားမှာအဆက်အစွတ်အသက်ဆုံးရှင်အောင်ရည်ရွယ်ပြီးစီးရီးလှုပ်ရှားမှုတွေလှုပ်ဆောင်နေတာဖြစ်ပါတယ်။အခုဆွေးနွေးပွဲတွေဟာဆီးရီးယားမှာနှစ်ပေါင်းများစွာဖြစ်ပေါ်နေတဲ့တွေးမြင်ချက်တိုက်ခိုက်မှုတွေဆုံးသက်စေပြီးငရဲရင်ကနေလွတ်စေမဲ့လမ်းရောက်အောင်ပို့ဆောင်ပေးနိုင်မှုအခြေအနေခွင်လန်းအများဆုံးရှိနေပါတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry ကပြောပါတယ်။အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ John Kirby ကလည်းဗီယက်နမ်ဆွေးနွေးပွဲမှာဆီးရီးယားအတွက်အလုပ်ဖြစ်မဲ့နိုင်ငံရေးအကူအညီတစ်ခုဖြစ်လာဖို့အတွက်မူဝါဒတစ်ခုချမှတ်နိုင်အောင်ဦးစားပေးပြီးဆွေးနွေးမှာဖြစ်ကြောင်းကြေညာပြင်းနေမှာပဲပြောပါတယ်။ဆီးရီးယားအစိုးရအဖွဲ့ထဲမှာ Bashar al-Assad ကိုမပါစေဘဲမူဝါဒချမှတ်မယ်ဆိုရင်ရေရှည်တည်ငြိမ်မှုကိုရစေမယ်လို့လည်းပြောပါတယ်။အခုလိုမူဝါဒတစ်ခုချနိုင်အောင်တောက်တာနဲ့ဆွေးနွေးပွဲကနေလုံနိုင်ဖို့ကတော့တိတ်ပြီးမလွယ်လာပါဘူး။အရင်အီရန်မှာပါတဲ့ Syria ဆိုင်ရာဆွေးနွေးပွဲတွေမှာတော့မအောင်မြင်နဲ့ပဲအဆုံးတက်ခဲ့တာဖြစ်ပါတယ်။